ကုလသမဂ္ဂဒွေးမှုချုပ်ဘန်ကီမွန်ဟာလာမယ့်တနင်္လာနိုဝင်ဘာလ10ရက်နေ့မှာမြန်မာနိုင်ငံစီလာရောက်မယ်လို့ကုလသမဂ္ဂဒွေးမှုချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတက်ဖနီဒူဂျာရစ်ကတောက်ကြနေပုံမှန်သတင်းစာရှင်းလင်းပွဲတွင်ကြေညာသွားပါတယ်။နေပြည်တော်မှာကျင်းပမယ့်ကုလသမဂ္ဂနဲ့ရှစ်တောင်အရှာနိုင်ငံများအဖွဲ့ ASEAN အကြအစည်းအဝေးနဲ့ကိုးချိန်မြောက်အရှေ့အာရှထိပ်သီးအစည်းအဝေးတို့ကိုမစ္စတာဘန်တက်ရောက်မှာပါ။ထိပ်သီးအစည်းအဝေးတွေပြင်ပမှာခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်တယ်လို့မြန်မာအစိုးရအဖွဲ့အကြီးတန်းတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံဆွေးနွေးပါမယ်။ကုလသမဂ္ဂကရိုဟင်ဂျာလို့ခေါ်ဆိုတဲ့လူနည်းစုတွေရဲ့ရေးကိစ္စနဲ့ပတ်သက်ပြီးအတွေးမှုချုပ်အနေနဲ့ပြောဆိုဆွေးနွေးဖို့ရှိသလားလို့သတင်းတောက်တွေကမေးကြပါတယ်။ကုလတွင်းမှုချုပ်ဟာမြန်မာသမ္မတနဲ့အစိုးရအဖွဲ့တခြားတာဝန်ရှိသူတွေနဲ့တရားတွေ့ဆုံမှုရှိတယ်လို့ဒေါန်ဆန်းစုကြည်နဲ့လည်းတွေ့ဆုံမှုရှိကြောင်းဒါကြောင့်မြန်မာနိုင်ငံရဲ့ပြည်ပင်ပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေဟာဆွေးနွေးမဲ့အစီအစဉ်နဲ့ဖေးကြပေါက်ပေါဝင်မှာဖြစ်ကြောင်းပြောခွင့်ရကပြန်ဖြေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကုလသမဂ္ဂဒုတိယညီလာခံကျင်းပချိန်မှာတရားလုပ်တဲ့မြန်မာအရေးဆွေးနွေးပွဲတွင်ရခိုင်ပြည်နယ်မှာအိုးအိမ်ဆုံးခွာထွက်ပြေးရသူတွေနေထိုင်နေရတဲ့စခန်းတွေဟာဘေးကင်းလုံခြုံမှုမရှိတယ်လို့ခိုင်မာမှုလည်းမရှိဘူးလို့အတွင်းမှုချုပ်ကပြောထားပါတယ်။မူဆလင်တွေရဲ့အခြေအနေနဲ့ပတ်သက်ပြီးကန့်ကွက်ဖြစ်ရှင်းဖို့လိုအပ်ပြီးတော့ဒါဟာဆွေးနွေးပွဲတွေမှာပါဝင်မယ်လို့အတွင်းမှုချုပ်ရဲ့ပြောခွင့်ရကပြောသွားပါတယ်။